တစ်ဆက်ထက်မှာပဲဒီအသားရောင်ခွဲခြားမှုတိုက်ဖျက်ရေးခေါင်းဆောင်လဲဖြစ်တောင်အာဖရိကသမ္မတဟောင်းလဲဖြစ်တဲ့မစ္စတာနယ်ဆင်မန်ဒဲလာကိုကမ္ဘာတဝန်းမှာရှိတဲ့လက်ရှိနိုင်ငံခေါင်းဆောင်တွေနဲ့ခေါင်းဆောင်ဟောင်းတွေကလည်းအောင်မေတ္တရိယာနေကြပါတယ်။အမေရိကန်သမ္မတဥပမာကမစ္စတာမန်ဒဲလာဟာအလွန်ကိုလေးနဲ့တီးကြည့်တဲ့လူတူဦးဖြစ်တယ်လို့တတ်တည်ပြောင်မြောက်ပြီးတော့ဩဇာကြီး စွန့်ဆောင်ပေးနိုင်ခဲ့တာမစ္စတာမန်ဒဲလာရဲ့အကြီးမားဆုံးသောအမွေဖြစ်တယ်လို့ပြောကြားသွားခဲ့ပါတယ်။အင်ပီရိုအပါဝင်တခြားအမေရိကန်ဆိုရအဆောက်အုံတွေမှာတနင်္လာနေ့အထိအမေရိကန်အလံတွေကိုတိုင်ဝက်လွှင့်ထူသွားမှာဖြစ်တယ်လို့သမ္မတအိုဘားမားကပြောဆိုပါတယ်။တောင်အာဖရိကနိုင်ငံမှာနောက်ဆုံးအသားရောင်ခွဲခြားအုပ်ချုပ်ခဲ့တဲ့အဆိုရခေါင်းဆောင် FW D Club ကလည်းပြန်လည်တင်မြဲရေးဟာမစ္စတာမန်ဒဲလာထားရစ်ခဲ့တဲ့အကြီးမားဆုံးအမွေဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကလည်းမစ္စတာမန်ဒဲလာဟာလူသားတန်ဖိုးကိုမြင့်တင်ပေးခဲ့တဲ့မဟာလူသားတစ်ဦးဖြစ်ဂုဏ်ပြုတယ်ဆိုပြီးပြောဆိုခဲ့ပါတယ်။ဒါ့အပြင်အမေရိကန်သမ္မတဟောင်းတွေဖြစ်ကြတဲ့ဂျင်မီကာတာ၊ဘီကလင်တန်နဲ့ဂျော့ချ် W. Bush ကလည်းမစ္စတာမန်ဒဲလာဟာလွတ်လပ်မှုလူကုန်တိုက်ခါနဲ့ညီမျှမှုတွေမှာသူမတူအောင်ဆွမ်းဆောင်နိုင်တဲ့ချန်ပီယံဖြစ်တယ်လို့ဂုဏ်ပြုခဲ့ကြပါတယ်။ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကမရွန်ကလည်းမစ္စတာမန်ဒဲလာဟာကမ္ဘာသူရဲကောင်းတဦးဖြစ်ပြီးတော့မစ္စတာမန်ဒဲလာကွယ်လွန်သွားတာဟာကမ္ဘာကြီးကနေအလင်းရောင်တစ်ခုကွယ်ပျောက်သွားတယ်လို့ပဲလို့ပြောဆိုခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟူကလည်းမစ္စတာမန်ဒဲလာဟာအကြမ်းဖက်မှုကိုလက်မခံတဲ့အမြင့်ကျယ်သူတဦးဖြစ်ကြောင်းမိမိတို့မျိုးဆက်မှာဂုဏ်ယူစရာအကောင်းဆုံးပုဂ္ဂိုလ်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။